အွန်လိုင်းပေါ်မှာပြောဆိုရေးသားနေကြတဲ့နေရာမှာလိမ့်စိတ်ကိုနိုးကြွစေတဲ့အဖို့အချွတ်တပုံဗီဒီယိုတွေဒါမှမဟုတ်အကြမ်းဖက်ဖို့ချင်းချောက်မှုတွေလို့တိတ်ကိုဆိုးဝါးလို့နဲ့ဖော်ပြရေးသားထားတဲ့ကိစ္စတွေလောက်မှလားအဓိကလူမှုကွန်ရက်ကုမ္ပဏီကြီးတွေအနေနဲ့ထိန်းချုပ်လက်ရှိပြီးတော့တော်ရုံကိစ္စတွေကိုတော့လွတ်လပ်ခွင့်ပေးထားတာအတော်ကြာနေပါပြီဒါပေမဲ့လည်းလက်တလောသတင်းဘက်တွေမှာတော့အဲ့ဒီလိုလူမှုကွန်ရက်တွေပေါ်မှာလွတ်လပ်ခွင့်ပေးထားတဲ့မူဝါဒတွေကိုအသေးချစောင့်ကြည့်လာပါတယ်Twitter ကလည်းလက်ရရင် American Radio အစီအစဉ်တင်ဆက်သူ Alex Jones ကိုသူ့ရဲ့ policy ကိုချိုးဖောက်ပြီးတော့ရုံရင်ကြမ်းတဲ့စကလုံးတွေသုံးဆွဲတဲ့အတွဲဆိုပြီးရေးသားဖော်ပြခွင့်ခုနှစ်ရက်ပိတ်ပင်လိုက်ပါတယ်။သတင်းမီဒီယာတွေကိုအကြမ်းဖက်ကြဖို့တိုက်တွန်းထားတဲ့စကားတွေပြောဆိုခဲ့တဲ့အတွဲဆိုပြီးအခုလိုပိတ်ပင်လိုက်ပြီမဲ့သူကတော့အဲ့ဒီလိုမပြောခဲ့ဘူးလို့ညှင်းဆန်းချပါတယ်။ Alex Jones ကအခုလိုပြောပါတယ်
။ They took down
ကျွန်တော်တင်ထားတဲ့ video file ကိုဖျောက်ပစ်လိုက်ပြီးမနေ့ညနေဒီနေ့တင်ထားတဲ့ကျွန်တော်ရဲ့ video file အားလုံးမရှိတော့ဘူးဗျစစ်မြေပြင်မှာတနက်ကိုင်းပြီးတော့ချင်းချောက်နေတာမဟုတ်ဘူးဆိုပြီးတော့ကျွန်တော်ပြောခဲ့တဲ့အပိုင်းလည်းမရှိတော့ပါဘူးကျွန်တော်ရဲ့စကားသံတွေတိတ်သွားအောင်သူတို့လုပ်ကြပါလိမ့်မယ
် Jones ရဲ့ဗီဒီယိုတချို့ကိုဖြုတ်ချတာ Twitter ကနောက်ဆုံးမှာဒီလအစောပိုင်းကပဲ Apple, Spotify, Facebook, YouTube နဲ့တခြားလူမှုကွန်ရက်တွေက Jones နဲ့သူ့ရဲ့ InfoWar သတင်းဌာနရဲ့ဖော်ပြချက်တွေကိုကန့်သတ်တားမြစ်ခဲ့ပါတယ်ရေဒီယိုအစီအစဉ်တင်ဆက်သူဖြစ်တဲ့ Jones ကအမေရိကန်ပြည်ထောင်စုအတွင်းလူအစုလိုက်အပြုံလိုက်တနက်နဲ့ပြစ်ခတ်ခံရတဲ့အချို့ဖြစ်ရပ်တွေကိုလက်ကွက်တစ်ခုလိုသဘောမျိုးပြောဆိုထားတာပါဒါပေမဲ့လည်း InfoWars တင်ဌာနကတိုက်ရိုက်အတန်းလွင်တဲ့ App တွေကိုတော့ Google နဲ့ Apple တို့ကနေရယူနေနိုင်ပါသေးတယ်လူမှုကွန်ရက်တွေပေါ်မှာလှုပ်လှက်စွာဖော်ပြရေးသားခွင့်ကိုဘလို့ပိုင်ခြားသတ်မှတ်မလဲဆိုတာထပ်ပြီးစစ်ဆေးဖို့လူမှုကွန်ရက်ကုမ္ပဏီတွေဖိအားပေးခံရရတယ်လို့ Santa Clara တက္ကသိုလ်က Internet ပေါ်မှာစောင့်ထိုင်ရမယ့်ကျင်းဝတ်ဆိုင်ရာအစီအစဉ်ညွှန်ကြားရေးမှူး Arena Recu ကအခုလိုပြောပါတယ
် The companies are stuck in the middle
လူမှုကွန်ရက်ကုမ္ပဏီတွေကသူတို့ဟာကြားနေလမ်းကြောင်းတစ်ခုသားဖြစ်ပါတယ်ဆိုပြီးလွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကပြောဆိုနေတဲ့ပုံစံမျိုးလောက်နဲ့သူတို့တာဝန်ယူရမယ့်အပိုင်းကိုရှောင်လွှဲလို့မရတော့တဲ့အခြေအနေကိုစိုက်နေပါပြီ။တဟဇာတကြတယ်ဆိုတာဘလို့ပုံစံမျိုးလဲဆိုတာကိုသတ်မှတ်ပိုင်းချဖို့ပြုမွေလင်းလင်းရှိတဲ့အနေထားဘက်ကိုပို့ပြီးရောက်လာပါတယ်
ဒါရမကပဲတခြားဘာသာစကားတွေနဲ့လည်းအမုန်းစကားတွေရေးသားထားတာကိုထိန်ချုပ်လာပါတယ်။မြန်မာနဲ့အိန္ဒိယလိုနိုင်ငံတွေကအကြမ်းဖက်မှုတွေဟာ Facebook လူမှုကွန်ရက်ဆာမျက်နှာပေါ်ကရေးသားပြောဆိုမှုတွေနဲ့ဆက်ဆံနေပါတယ်။ဒီလိုအမုန်းစကားတွေဟာအကြမ်းဖက်မှုတွေအဖြစ်ဦးတည်မသွားအောင်အဲ့ဒီလိုပြောဆိုရေးသားမှုတွေကိုဦးတည်ထိန်ချုပ်ဖို့လူမှုကွန်ရက်ကုမ္ပဏီတွေကိုတောင်းဆိုမှုတွေကလည်းတိုးလာနေပါတယ်။ UC Berkeley တက္ကသိုလ်ကကျောင်းသားတဦးဖြစ်တဲ့အဘီနေကိုရူကိုနာဒါကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်။ Is bent on removing abusive words and nudity
they say no swear at photo ပုံတွေဖိပါဆော်ကားတဲ့ဇာတ်တွေကို Facebook ကဖယ်ရှားပြင်မယ်ဆိုရင်အမုန်းစကားတွေကိုလည်းဖယ်ရှားတင်ပါတယ်ဒီစကလုံးတွေကလည်းဖိပါဆော်ကားတဲ့ပုံစံမျိုးပါဒီကိစ္စကိုအေးအေးယူဖို့လိုပါတယ်အဲ့လိုဇာတ်မျိုးတွေကိုလုံးဝဖျက်ပြစ်တင်ပါတယ
် UC Berkeley စီးပွားရေးတက္ကသိုလ်ကဆုံးဖြတ်ချက်ချမှတ်ခြင်းဆိုင်ရာပညာရန်တက်နေတဲ့မင်းစုကလည်းမင်းခွန်အပြောဆိုတကူဟာကဘာတဝန်းကလူတွေကိုထိခိုက်နစ်နာနိုင်ခြင်းရှိမရှိဆိုတဲ့ကိစ္စကိုသိနိုင်တဲ့ဓမ္မအဋ္ဌထံကြတဲ့အဖြေတစ်ခုထွက်လာဖို့သူတည်သနာလုပ်နေပါတယ်။သူကအခုလိုပြောပါတယ်
။ Difficulty of Facebook in third world countries like say Myanmar or Turkey where the social norms and the pattern of
people in Myanmar and Turkey လို့တတိယကမ္ဘာနိုင်ငံတွေမှာ Facebook ရင်ဆိုင်နေရတဲ့ခက်ခဲကတော့ဘယ်သူကမှန်တယ်ဘယ်သူကမှားတယ်ဘယ်သူကခွဲခြားဆက်ဆံခံနေရတယ်ဆိုတာအလိုလိုမသိနိုင်တဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်ကိုယ်ပိုင်စင်ကြုံတရားနဲ့ကျင့်ကြံလုပ်ကံမဲ့ဖြင့်ဒီကိစ္စတွေကိုတိတ်ကိုထိလွယ်ရှာလွယ်တယ်ဆိုတာကိုလည်းသိထားဖို့လိုပါတယ်
။အဲ့ဒီလိုစံတမ်းမှုမျိုးလုံမလားမလုပ်ဘူးလားဆိုတာကတော့စောင့်ကြည့်ရအောင်ပါပါ။အခုချိန်မှာတော့ဤပညာကုမ္ပဏီတွေအနေနဲ့သူတို့ရဲ့လူမှုကွန်ရက်ဆာမျက်နှာတွေပေါ်မှာလှုပ်လှက်စွာရေးသားဖော်ပြခွင့်ပေးဖို့နဲ့လူတွေထိခိုက်နစ်နာမှုရှိအောင်ချိန်ခွင်ရှာညှိပြီးတော့ဘယ်လိုအကောင်းဆုံးလုပ်ကင်ကြမလဲဆိုတာစူးစမ်းအဖြေရှာနေကြပါတယ်ရှင်။